နတ်ချန်ဧပြီလ13ရက်နေ့ဆိုရင်မြန်မာတို့ရဲ့နှစ်တကူပွဲတော်တကြံကျိုးနေစပါပြီ။ဒီလိုရိုးရာတကြံနှစ်တကူပွဲတော်မှာမြန်မာနိုင်ငံအနှံ့အပြားမှာပျော်ရွှင်စရာအဆိုးကဖြော်ပြီးစီစဉ်နေများလာသလိုလူပညာရှင်တွေကလည်းအလုံးများတက်တဲ့ချိန်လည်းဖြစ်ပါတယ်။ဒါကြောင့်ဒီနှစ်တကူတကြံပွဲတော်မှာဒီအမှုပညာရှင်တို့ရဲ့လှုပ်ရှားမှုအစီအစဉ်တချို့ကိုသိအောင်လို့မက်ခင်ဘီထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။မြန်မာတို့ရဲ့ရိုးရာနှစ်တကူတကြံပွဲတော်ဟာမနေ့ပြန်ဧပြီလ13ရက်နေ့ဆိုရင်တော့အကျိုးနေစပါပြီ။လူကြီးလူငယ်မရွေးပျော်ရွှင်နိုင်တဲ့ရိုးရာရေသပင်ပွဲတော်နဲ့အတူရိုးရာတကြံတချင်းတွေတန်ချက်တွေအကအလဖျော်ဖြေမှုတွေနဲ့နေရာတိုင်းမှာတည်တံ့တာတဲ့အချိန်ပဲဖြစ်ပါတယ်။ဒီလိုအချိန်မျိုးမှာဖျော်ဖြေပွဲတွေနဲ့အလုပ်များလေးရှိတဲ့အမှုပညာရှင်တွေဒီနှစ်မှာရောဘလို့အစီအစဉ်တွေနဲ့အလုပ်များကြပါမလဲ။တကြံကာလကိုသူတို့တွေဘလို့ဖြတ်သန်းကြမှာပါလဲ။ကိုပိုင်တန်ဆင်တွေနဲ့နာမည်ကြီးတဲ့တည်တံ့ရှင်မိမိဝင်းဖေကတော့ဒီနှစ်တကြံမှာဖျော်ဖြေရေးပွဲတချို့တက်ရောက်ဖို့ရှိပေမဲ့လို့တကြံကာလအတော်များကတော့မိသားစုနဲ့အတူအေးအေးချမ်းချမ်းဖြတ်တန်းသွားမယ်လို့ဆိုပါရစေ
။ဒီနှစ်တကြံမှာအကျိုးနည်းကတော့ဒီနေ့နိုင်တိုင်းဝန်ကြီးချုပ်ကဖိတ်ထားတဲ့အတွက်ကျွန်မသွားပြီးတော့ဖွင့်ပွဲသွားဆိုပါမယ်။ပြီးရင်နောက်နေ့မနေ့ရန်ကုန်ပြန်ရောက်ပါမယ်။အကြနေမှာပြန်ရောက်ပါမယ်။ရောက်ပြီးတော့မြို့တော်ဝန်မန္တမှာနှစ်ကြိမ်လောက်ဆိုဖို့အစီအစဉ်ရှိတယ်။အများကြီးတောက်လျှောက်ဆိုဖို့မရှိပါဘူး။အဲ့ဒီကျန်တဲ့အားတဲ့အချိန်လေးတွေကတော့မမေ့ကိုဖော်လုပ်မယ်။ဖီဖီနဲ့စကားတွေပြောမယ်ဖီဖီအကြီးဆွဲလိုက်မယ်ထင်ပါရဲ့အဲဟာဖီဖီနဲ့ကူပြီးတော့သူ့အဖော်လုံးမှာပေါ့နော်မမီနဲ့ဖီဖီနဲ့နည်းနည်းကုသကောင်းမှုလေးလုပ်ဖို့ရှိပါရဲ့မုံလေးတွေအိမ်မှာလုပ်ပြီးတော့ဒါအင်းနီနာချင်းတွေဝင်မယ်မမီဒီနေ့တကြံအေးစနက်မှာပဲကုသိုလ်ရေးလေးလုပ်ပြီးတော့ဖြတ်တတ်မှာပ
ါ Lazy Club တေဂီတာဝါရဲ့ဂီတာမူကိုနိုင်စောရဲ့အတန်ကိုလည်းတားထောင်ချင်အောင်ပ
ါဒီနေ့ကအနားယူတဲ့ကြံပါဗျာမိသားစုနဲ့ရှိနေမှာကျွန်တော်အိမ်မှာပဲတကယ်အလဲခီးလက်ထွက်ထုံးပါပေါ့နော်အခုတော့တည်နေတော့မယ်တောင်းတဲ့ကြံကိုကျွန်တော်တို့တကယ်လို့အမှတ်တရတော့လဲနေလဲနေပေါ်ပါရဲ့
ဒီနေ့ရန်ကုန်တကြံမှာရေကစားမတ်တပ်တွေနဲ့ဖြော်ပြေးမတ်တပ်တွေတိတိတသာနေပါသွားတဲ့အတွက်အမှုပညာရှင်တွေအတော်များများအလုံးလက်မဲ့ဖြစ်သွားရတယ်လို့လည်းကိုနိုင်စောကပြောပါရယ
်နေ့ကဖြော်ပြေးရတားနေတယ်လေပြီးဝိုင်းနေရလဲအဲ့လိုပေါ့နော်ရန်ကုန်မှာအစိုးရ policy နဲ့ဒီနေ့လေးတော့ပြည်ပေးဆက်တွေနဲ့အမှုပညာရှင်တွေကြောင်းမှာနည်းနည်းလေးကြီးရရိုက်သွားတာပေါ့ရန်ကုန်တိုင်းအစိုးရ policy ကလည်းလူရတကြံကိုအားပေးမှလားခစ်တဲ့တကြံကိုလည်းမခံတာလားအဲ့ကြားထဲမှာအမှုပညာရှင်တွေဖြော်ပြမှုတွေကတော့မနက်ပြန်မပြီးတဲ့ခါကျတော့အမှုညာရှင်တော်တော်များများတော့လှုပ်လှမ်းမဖြစ်တာပေါ့ဒါတော့အလုံးချုပ်ခဲ့ရပါပဲကျွန်တော်အခုအလုပ်ကိစ္စတစ်ခုနဲ့ကျွန်တော်ဟိုရွှေကုန်းနေသွားတာညမျိုးတွေကနေကံတော်ကြီးတစ်လျှောက်ပဲရွှေကုန်းနေသွားရွှေကုန်းတိုင်းတမရရေဘက်ကပြန်ဒီဘက်ပြန်ကျွန်တော်မနက်တစ်ခုမှမရှိဘူးကံတော်ကြီးတဝိုင်းမှာလည်းဘာမှမနက်မှမရှိဘူးရွှေကုန်းနေမှာလည်းဘာမှမရှိဘူးဒီပြန်လာတဲ့ကဘာကြီးတရားမှာလည်းဘာမှမရှိဘူးတမရရေဘက်ကညိုတယ်ပါလည်းဘာမှမရှိဘူးအဲ့လိုမရှိရဲ့မနက်တကြံကျွန်တော်တက်တက်တယ်ပါဒီတစ်ခါပဲတွေ့လို့ရတယ
်ဒီနေ့ရန်ကုန်တကြံကအရင်နှစ်တွေထက်တော့တိတ်ဆိတ်နေတယ်လို့ဒေသရှင်ကော်နီကလည်းပြောပါတယ်
ဒီနှစ်ကတော့တိတ်ဆိတ်ပါတယ်ညီမမကော်တင်နာကတော့တကြံရဘလို့မျိုးဖြစ်နေသလားမကော်လိုငယ်ငယ်တော့လိုပဲမကော်ငယ်ပွဲတွေမရှိဘူးလေမကော်လိုအစိုးရဖြစ်တဲ့ချိန် 87 မှာအစိုးရဖြစ်တယ်ဆို 88 မှာရေးခင်းဖြစ်တယ်ဆိုဘာပွဲမှမရှိဘူးဒါပေမဲ့ဘာတွေရှိလဲဆိုအစိုးရဝင်ကြီးမန်တက်တွေရှိနေနောက်တော့မှခက်လေးနည်းနည်းကောင်းကတော့ဘင်ဆန်တို့ဇင်းဇင်းတို့ TV တို့အဲ့လိုမန်တက်တွေပေါ်လာတာပေါ့သူတို့မိသားစုမန်တက်တွေပေါ့အဲ့မှာလေသူက DY ခေါ်မယ်share ခေါ်မယ်အဲ့လိုမန်တလေးက DY နေပေါ့အဲ့လိုမျိုးတွေနဲ့ပွဲလို့ရအဲ့လောက်ပဲဆိုတော့မကော်ထင်တာကတော့အဲ့ဒီခက်ကိုပြန်ရောက်သွားမယ်ပုံစံမျိုးပေါ့
တိတ္တရှင်ကော်နီရဲ့ဒီနှစ်တကြံကာလအစီအစဉ်ကရောဘယ်လိုများပါလဲ
မကော်ကဟိုတဝဲသွားမယ်မကော်ရဲ့မမီရဲ့ကိုအောင်ရင်ပါမယ်နောက်မိုးစံပါမယ်နောက် evening shopping နဲ့သွားမှာ
ပြောလိုက်တဲ့တချင်း album နဲ့လက်တလုံးနာမည်ကြီးနေတဲ့ဒီသက်ရှင်ဖြူပြေဆောင်ကတော့ဒီနှစ်တကြံကာလတလျှောက်လုံးမုံရွာပြည်သက်နဲ့အတူရှိနေမယ်လို့ပြောပါရယ
်ကျွန်တော်ကတကြံကိုမုံရွာမြို့မှာဆွေးနွေးတင်ဆက်ပေးရမယ်ပေါ့နော်ပုဂ္ဂလိကမန်တက်တခုမှာပဲမုံရွာမှာရှိတဲ့မော်မျိုးကန် data ပြည်သူတွေနဲ့အတူဒါဆွေးနွေးတင်ဆက်မှုရင်းဒီပတ်ဒီသားမန်တက်မှာပေါ့ကျွန်တော်ပြောပြရမယ်ကျွန်တော်နဲ့အတူဒီသက်ရှင်နေရာတော့နိုင်ငံတော်ဒီသက်ရှင်ကိုအာသာနေလို့တော့ပို့ပို့လို့မမွတ်လွင်လို့ပြီးတော့ညီမငယ်လေးတွေခွေးထက်တူပြည်ချင်းလို့မျိုးပေါ့ညီမငယ်လေးတွေလည်းပါတယ်ကျွန်တော်အမှုပညာရှင်တွေဆွေးနွေးတက်မှုဖွဲ့ထဲမှာဒါမော်ရွာမြို့မှာဒီနေ့ကိုတော့ဆွေးနွေးတက်ပေးရပါမယ်
။ဒီနေ့ရန်ကုန်တကြပွဲတော်မှာတော့စီဝါပြည့်မန်တက်တွေစောက်ခွင့်မပြုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောထားပြီးတကြကာလအတွင်းဖြောပြီးကြားမဲ့တန်ချက်တွေကိုလည်းတက်ဆိုင်ရာတာဝန်ရှိသူတွေကကြိုတင်စစ်စစ်သွားမယ်လို့ဆိုထားတာကြောင့်ဒီပေါ်မှာဝေဖန်မှုတွေရှိခဲ့တယ်လို့ဒီဂီတာဖြောပြီးလုပ်ငန်းတွေနဲ့အမှုပညာရှင်တွေအများပြားလဲအနေနဲ့အများထိခိုက်ခဲ့ရတာပါရှင်။